တနင်္လာနေ့တိုင်းတဝက်ခဲမှာတော့လောင်းလွင်မြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေပါတယ်။အဒီလိုတင်းမာတာကြောင့်ကျေးရွာ6ရွာထဲမှာဒေသခံတွေအိုးအိမ်စွန့်ခွာတိမ်းရှောင်နေကြပါတယ်။တနင်္လာနေ့တိုင်းကစစ်ရေးနဲ့ဒုက္ခတွေအခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်။
တနင်္လာနေ့တိုင်းတဝဲခရိုင်ထဲကလောင်းလုံးမြို့နယ်ထဲကိုစစ်တပ်ဖက်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်စီရင်တင်းမာနေပါတယ်။တဝဲမြို့နီးလောင်းလုံးမြို့အထက်ပိုင်းမှာဆိုရင်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေရှိနေပြီးတော့လောင်းလုံးမြို့အောက်ပိုင်းမှာလည်းစစ်တပ်ရဲ့စစ်ကြောင်းတွေကျေးရွာတွေမှာတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။လောင်းလုံးမြို့နယ်စီရင်အခြေအနေတွေနဲ့ပတ်သက်လို့လောင်းလုံးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ဒီလောက်တန်းလာတော့ကျွန်တော်တို့ကလောလောဆယ်ကတော့လောင်းလို့တောက်ဖက်ချမှာတော့တိတ်ပဲဖြစ်ရတယ်မရှိသေးဘူးခင်ဗျာ။ကျွန်တော်ကတော့ဖက်တိုင်းခမောင်းတောင်တို့စခန်းကြီးတို့ဆောင်လာတော့စိတ်ကြတော့ငါခါနဲ့ဆက်ကတော့တော့ဖြစ်နေကြတယ်။တော်ဝင်နဲ့တမန်လည်းပဲဒီမြစ်ကမ်းတေးမှာဆိုတော့တော်ဝင်နဲ့တမန်တကြလည်းပဲဝင်နေ။ဒါနဲ့အဲ့ဒီကြောဒီကြောမှာလည်းဆက်ရေးတင်းမှန်တာ
July 16ရက်မှာလဲခမောင်းတော်အနေမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးတော့စစ်တပ်ဖက်ကနှခမ်းတော်ကျေးရွာကတောင်ပေါ်မှာလက်နက်ကြီးတပ်ဆင်ထားပြီးအနီးအနားကကျေးရွာတွေကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပစ်ခတ်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့် July 15ရက်ကဒေသခံအမျိုးသမီးတဦးလဲသေဆုံးခဲ့တယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်။တိုက်ပွဲကြောင့်လောင်းလုံးအထက်ပိုင်းကခမောင်းတောင်နှခမ်းတော်စကန်းကြီးထိန်ကွင်းစတဲ့ကျေးရွာတွေအပါအဝင်ကျေးရွာ6ရွာကဒေသခံတွေဘေးလွတ်ရာသိမ်းရှောင်နေရပါတယ်တိုက်ပွဲဖြစ်ပွားတာမရှိတဲ့လောင်းလုံးအောက်ပိုင်းကကျေးရွာတွေဖက်ကိုလည်းစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ဒေသခံတွေစစ်ဘေးရှောင်နေကြရတယ်လို့တဝဲခရိုင်တပိတ်ကော်မတီတာဝန်ရှိသူတို့ကပြောပါတယ
်ဒီရဲ့ဘိုက်တူတင်ဟိုပါပြီးခဲ့တဲ့ရက်ဘိုက်တူကဟိုလောင်းလုံးမြို့ရဲ့အထက်ဘက်ဟိုနှခမ်းတော့ဟိုဘက်ကိုခမောင်းတောင်ဘက်ကိုဟိုစင်ကြောင်းထိုးဝင်ရောက်တာရှိတယ်စင်ကြောင်းထိုးဝင်ရောက်တဲ့အခါမှာဟိုအဲ့ဒီနီးနပ်ပတ်ဝန်းကျင်ကရွာသူလေးရွာပေါ့ဗျာရွာသူလေးရွာကဟိုထွက်ပြေးတိတ်ဆောင်နေရတဲ့လူတွေကပြီးတော့တချို့ဟိုရွာတွေဆိုလို့ရှိရင်လည်းဟိုဒီဘက်ကိုတဝဲဘက်ကိုတက်လို့မရတဲ့နေထားတွေရှိတယ်ဗျာဟိုစားရမ်းရေးခက်ခဲတွေလည်းရှိနေတယ်လို့ချင်းတွေရောရှိတယ်ဗျာပြီးတော့ရသားတိတ်ဆုံးမှုလည်းရှိတယ်ဒီ15ရင်းနေမှာဝင်တဲ့ဟိုစင်ကြောင်းကတော့လောင်းလို့မျိုးအောက်ဘက်ပေါ့ဗျာအဲ့ဒီအောက်ဘက်ကိုဝင်တော့လည်းပဲဟိုအဲ့ဒီနာပောင်းချင်းလင်းငေါရော်လောက်ပေါ့ဗျာခရီးတိချောင်းနေရတယ်ဟိုယာကြီးခရီးတိချောင်းနေရတာပေါ့ဗျာဟိုပုံမှန်ကျွန်တော်တို့ဖက်မှာရှိတဲ့စစ်ဆောင်ကဟိုပြီးခဲ့တဲ့လော့တွေတူကဟိုစံချောင်းထိုးဝင်ရောက်တဲ့အခါမှာဒေရီဦးမိရှုဖြစ်စီတာမျိုးတွေလုတော့ဟိုစစ်ဆောင်ကကျွန်တော်တို့ဖက်မှာဟိုအဓိက2ရွာပေါ့ဗျာအောက်ချောင်းနဲ့ကျောင်းပြင်ပေါ့ဗျာအဲ့ဒီရွာကစစ်ဆောင်တွေက9000လောက်ချင်းလောက်ရှိနေတယ်ဗျာအဲ့စစ်ဆောင်တွေကတော့ပုံမှန်စစ်ဆောင်လို့ပြောလို့ရတာပေါ့ဗျာ
အောက်ကျောက်ဝကျေးရွာနဲ့ညောပြင်ကျေးရွာတို့ကနေအိမ်တရားကျော်ဟာအခုနဲ့မတ်လထဲမှာမိရှုခံရပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလောင်းလုံးမြို့နယ်အတွင်းမှာနေအိမ်နေရာနီးပါးမိရှုခံရတယ်လို့မြေပြင်စီရင်ကောက်ယူထားသူတွေကပြောပါတယ်နေအိမ်မိရှုခံရတဲ့အရေးအတွက်နဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူး